2014ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာပေါ်ပေါက်ခဲ့တဲ့ဆူနာမီလိုင်းသဘာဝဘေးအန္တရာယ်ဆိုကြောင့်ထိုင်းအနောက်တောင်ပိုင်းမှာသေဆုံးခဲ့ရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားယာနဲ့ချီရှိနေတဲ့အလောင်းတွေဟာဆယ်နှစ်ပြည့်တဲ့အချိန်အထိပန်ရှင်မဲ့ဖြစ်နေသေးပဲလို့မြန်မာအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။အိန္ဒိယသမုဒ္ဒရာဆူနာမီလိုင်းကြောင့်အာဖရိကအိန္ဒိယအရှေ့တောင်အာရှစတဲ့ဒေသတွေကနိုင်ငံပေါင်း20ကျော်မှလူပေါင်း2,000ကျော်သေဆုံးခဲ့ရတာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးပြောပြပါမယ်ရှင်။
ဆူနာမီဖြစ်ပြီးပြင်းထန်သွေးပြက်ထိမ့်လန့်နေတဲ့မြန်မာအလုပ်သမားတွေကိုထိုင်းရဲတွေဖမ်းဆီးပြီးမြန်မာနိုင်ငံဘက်အတင်းအကျပ်ပြန်ပို့ခဲ့တယ်လို့ထိုင်းနိုင်ငံအခြေစိုက်ပညာရေးဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကဆိုပါတယ်။ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးတဲ့လုပ်ရက်ကြောင့်တည်သွားတဲ့မြန်မာအလုပ်သမားမိသားစုဝင်အလောင်းတွေကိုပြန်ယူဖို့အခက်အခဲတွေဖြစ်ခဲ့ပြီးအခုချိန်ထိပိုင်ရှင်မဲ့အလောင်းတွေရှိနေသေးတယ်လို့သူကဆိုပါတယ်။
အခုကတော့ကျွန်တော်တို့ထင်တယ်အခုဆူနာမီပေါ့နော်အဲ့ဒီအလောင်းတွေထားတဲ့နေရာမှာအလောင်း400ကျော်ရှိတယ်400ကျော်ရှိတယ်ဆိုရအောင်တော့ကျွန်တော်တို့ထင်ရတော့ဒါအနည်းဆုံးဟို90ကျော်ကြာခိုင်နှုန်းကတော့ကျွန်တော်မြန်မာလူမျိုးတွေဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့အဲ့ဒီကာလမှာလဲကျွန်တော်မျက်မြင်ကိုတွေ့ပဲလေတချို့လူတွေဆိုလို့ရှိရင်သူတို့ရဲ့မိသားစုညီကိုမောင်နှမသားမယားတွေဆုံးရှုံးနေသူတို့ကအဖမ်းစီးခံရတယ်ကျွန်တော်နေဆက်ကနေမြန်မာပြည်ထဲပြန်ပို့ခံရတယ်နောက်တစ်ခုကလဲသူတို့မှာလက်မှတ်တွေဆုံးရှုံးသွားတော့သူတို့ကတရားမဝင်ဘူးတမားတွေဖြစ်တယ်ပြီးတော့ဒီအလောင်းတွေကိုသူတို့ကသွားပြီးတော့မတောင်းဆိုရဲရလဲပါတယ်နောက်တစ်ခုကလည်းကြောက်ပြီးတော့ပေါ့နော်ပြီးရင်ပြီးတော့ပဲတည်ပြီးပြီပဲကျွန်တော်မတောင်းတော့ဘူးချို့ချောက်လဲစိတ်ဓာတ်တွေကြပြီးတော့မြန်မာပြည်ကိုအပီးတင်တော့တာတွေလည်းရှိတယ်ဟိုအဲ့ဒါဘာမှမလို့ပဲကျွန်တော်လည်းဒီအခုကြံနေတဲ့အလောင်းတွေဟာကြာကျွန်တော်မြန်မာရှေ့ပြောင်းလို့သမားတွေအလောင်းဖြစ်ဖို့များတယ်လို့ကျွန်တော်ထင်တယ
်အခုလို့ဆက်နှစ်ကြာမြင့်ပြီးအချိန်မှာတော့မြန်မာအလုပ်သမားတွေရဲ့အခြေအနေကိုသူကအခုလို့ဆက်ပြောပါတယ်
ကျွန်တော်ဆူနာမီဖြစ်ပြီးတဲ့အချိန်မှာတော့ဒါကျွန်တော်တို့ကအမေရောခံတဲ့ကျွန်တော်တို့ဒီဆူနာမီဒုက္ခတွေလည်းဖြစ်တော့နိုင်ငံတကာကနေပြီးတော့ရွှေ့ပြောင်းမြန်မာလူသမားတွေအကြောင်းပို့ပြီးတော့တည်လာတယ်။ဒါကျွန်တော်တို့ဒီမှာလုပ်နေတဲ့ဆယ်နှစ်အတွင်းမှာဆိုရင်တော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့အရင်တော့မရှိခဲ့တဲ့ကျွန်တော်တို့ပညာရေးကျန်းမာရေးအလုပ်သမားအခွင့်အရေးကိစ္စတွေကျွန်တော်တို့နဲ့အပြင်မှာတခြား NGO တွေကလည်းဝိုင်းလုံးနေတော့အလုပ်သမားတွေရဲ့အခြေအနေကတော့ဟိုလွန်ခဲ့တဲ့ဆယ်နှစ်တည်းဆိုင်တော့အများကြီးတိုးတက်လာလို့ကျွန်တော်တို့အကြံဉာဏ်တော့ပြောလို့ရပါတယ
်။လွန်ခဲ့တဲ့ဆယ်နှစ်ကဆူနာမီလှိုင်းကြီးကြောင့်အသက်မသေးပဲလွတ်မြောက်ခဲ့သူတွေထဲမှာမြန်မာအလုပ်သမားရေးဆောင်ရွက်နေတဲ့ကိုမိုးဝေလည်းပါဝင်ပါတယ်။အဲ့ဒီအချိန်ကထိုင်းနိုင်ငံဖန်ကားခရိုင်တငါရွာမှာသူဟာမြန်မာအလုပ်သမားအဖြစ်အလုပ်လုပ်နေသူတူပါ
။ပထမကျေကသူကရေဖြည်းဖြည်းချင်းရေလာတယ်ပြီးမှအိုးရေခန်းဆင်းသွားတာအိုးအောင်ဒီပင်လယ်ပြင်ကဒီကျန်းမာရေးအကူအညီတွေကခန်းဆင်းသွားပြီးတော့ပြီးမှကလေးတွေရောဒီနိုင်ငံခြားသားတွေရောမြန်မာလူသမားတွေရောဒီငားတွေပါဒီကြံတွေရောဒီကမ်းသားတွေပါငားကောက်ပါကောက်အဲ့လိုမျိုးတွေဒီခြေတဲ့7မိနစ်15မိနစ်လောက်ဒီဆင်းသွားတာသူကရေကလောက်ခန်းကြွားသွားပြီးမှသူကပြန်သေးလာတာရေကဖြည်းဖြည်းချင်းပြန်သေးလာဖြည်းဖြည်းချင်းပြန်သေးလာတဲ့ချိန်မှာသူကလိုက်ကောင်းဖြူဖြူလေးတွေတွေးဆိုတော့သိမသိတာဘူးပေါ့ဖြည်းဖြည်းချင်းလာရတဲ့မိနစ်7မိနစ်15မိနစ်လောက်သုံးသိမှသူကရှိန်နဲ့ကမ်းသားကိုရောက်လာတဲ့ချိန်မှာကြီးပြေလာတဲ့ချိန်မှာသူကပြေမလို့တဲ့လူတွေလည်းကြာအဲ့လိုမျိုးဖြစ်သွားတာ
ဆူနာမီကြောင့်မြန်မာအလုပ်သမား2000နီးပါးသေဆုံးခဲ့တယ်လို့ခန့်မှန်းကြောင်းကိုမိုးဝေကပြောပါတယ်ဒါအပြင်အသက်မသေးပဲလွတ်မြောက်ခဲ့တဲ့မြန်မာရွှေပြောင်းအလုပ်သမားတွေဟာအစားအစာငတ်ပြတ်တဲ့ဒဏ်ကိုကြုံတွေ့ခဲ့ရတယ်လို့ဒေသခံထိုင်းလူမျိုးတွေရဲ့အရေးအနှက်ကိုလည်းခံခဲ့ကြရတယ်လို့သူကပြောပါတယ
်။နည်းနည်းကြာလာတဲ့အများကျွန်တော်အစားအသောက်ခက်ခဲတွေဖြစ်လာအချိန်မှာအလုပ်သမားတွေလည်းတချို့လည်းမပြန်နိုင်ကြဘူးမပြန်နိုင်တဲ့အတွက်ကျွန်တော်ကဆော်ဗစ်ဆန်းလန်းလေးလည်းမရှိတော့ဘူးဆိုရှယ်ဝါဆိုတော့ကျွန်တော်ကအစားအသောက်တွေရေတွေအစားအသောက်တွေတော့ယူတဲ့အချိန်မှာဒီဒေသခံထိုင်းလူမျိုးတွေကချိုးရတယ်ကကျေးဇူးထူတာလေအဲ့လိုမျိုးလေခွဲခြားစစ်ဆန်မှုတွေခံရတာလေအများကြီးကြက်ရပါတယ်ပြီးလို့ရှိရင်နောက်တစ်ခုကအလုံသမားစနေဦးလည်းပဲဟောပါဘောနာဒီပစ္စည်းခိုးတယ်ဆိုပြီးတော့ကျွန်တော်တရားရုပ်ချုပ်ခန့်ပို့ပြီးတော့စစ်သေးတာလေမင်းများတာလေချုပ်ချားတာလေအဲ့လိုမျိုးဒီကျေးဝါခရအ
ိန္ဒိယသမုဒ္ဒရာထဲမှာစပြီးဖြစ်ခဲ့တဲ့ဆူနာမီရေလိုင်းဟာနိုင်ငံအတော်များများမှလူအသေးပြောက်အများဆုံးဖြစ်ခဲ့တဲ့သဘာဝဘေးအန္တရာယ်ကြီးဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဆူနာမီဖြစ်ပြီးနောက်အလောင်းတွေထဲက DNA စမ်းသပ်ချက်အရအရေးအတွက်3000ကျော်ကိုပိုင်ရှင်တွေလက်ထဲပြန်ပေးနိုင်ခဲ့ပါတယ်ရှင်။